တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ဆက်နွယ်သူတွေအဖြစ်မသိငါသူတွေကိုဖမ်းဆီးစစ်ဆေးစဉ်တေဆုံမှုတွေရှိနေကြောင်းဒေသခံအကူအညီပေးရေးအဖွဲ့တွေကပြောပါရယ်။မြောက်ဦးမြို့နယ်ကရွာသားတဦးဟာဆိုရင်လဲစစ်ဆေးနေစဉ်တေဆုံခဲ့တဲ့အတွက်ဒီကနေ့ပဲတကြိုခရရသလိုတခြားဖမ်းဆီးခံရသူတွေထိခိုက်ဒဏ်ရာရရှိသားတွေလည်းရှိနေတယ်လို့လည်းဆိုပါရယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။ရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးစစ်ဆေးခံရတဲ့သူတွေထဲကမြောက်ဦးမြို့နယ်ပေါင်တော်ပြင်းရွာသားတူကတော့တေဆုံးပြီးနောက်ဆုံးနေ့ဖြစ်တဲ့ဒီနေ့မှာပဲမြောက်ဦးသုတ်ကံမှာတကျူခဲ့ကြောင်းမြတ်သောဆရာတော်ဥဏ္ဏဒတာရကမိတ်ပါတယ
်ဟုတ်တယ်ဒီနေ့မင်းတကျူတယ်မနေ့ကဘုရားနေဘိုင်းနောက်မှာဟွာကြောက်တော့ရေးစခန်းကနေပြီးတော့ဖုံးဆက်တယ်စစ်တပ်ကအလုပ်တလုပ်လာပို့တယ်တဲ့ဒီ AA မှတ်ပြီးတော့သူတို့စစ်ကြောရေးလုပ်လို့အဆုံးသွားတာဆိုတော့လာပို့တယ်တဲ့ဒီလိုမနေ့ညနေကသူမိသားစုကယူရှင်တယ်ဆိုလို့တော့ပြီးတော့ယူကြတယ်။မင်းကညနေကတော့တယ်။အမလို့နေဝင်တော့တဲ့ခါပြီးတော့အလောက်ကမသေးခဲ့တော့ဘူး။အမလက်ခံကြောက်ပြားခဲ့တယ်ပြီးရင်ဒီနေ့မနေ့ကပဲမြောက်ကသွားတည်ကြတယ်။အခုတော့မင်းပြိုလိုက်ပြီ
။တမတော်သတင်းမှပြန်ကြားရေးဖွဲ့ပြောခွင့်ရသူဘုံမှုချုပ်စွန်မင်းတို့ကတော့တိတ်ဆုံးမှုဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ဆေးနေဆဲဖြစ်တယ်လို့ပြောပါတယ်
။ကိုလူမျိုးထွန်းပေါက်တော့ပြန်ရပါတော့သူဆုံးသွားတာရှိရပြမနေ့ကဆုံးရတာလည်းရှိတယ်။ဒီကျမကြီးချူရင်းလာတဲ့ဘက်ကြောက်တော့စေရင်ပို့တဲ့အချိန်မှာတိုင်းမှာပဲဆုံးသွားတာလည်းရှိတယ်ဗျ။အဲဒီရဲ့အခြေအနေကတော့ကျွန်တော်တို့ကဖြစ်သေးချက်ဖတ်လာမှတော့ကျွန်တော်သိရမယ်။ဘာရောကတော့ဘာလို့ဆိုတော့
ပြီးကြတဲ့ဇွန်လ20ရက်နေ့တုန်းကမြန်မာစစ်တပ်ကနေပေါက်တော့ပြင်းရွာကိုစစ်ဆေးခဲ့စဉ်မှာအေအေဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးမတင်ကမှုနဲ့ရွာသားရှိဦးကိုဖမ်းဆီးခဲ့ပြီးစစ်ဆေးမှုတွေပြုလုပ်နေစဉ်တွင်အခုလိုတိတ်ဆုံးမှုအထိဖြစ်ပွားခဲ့တာပါ။ဖမ်းကန်ရလို့ရှိရောက်သေးကတိတ်ဆုံးသူအသက်23နှစ်အရွယ်ကိုနေမျိုးထွန်းဟာနှိပ်စက်တန်ရာကြောင့်ဆုံးမသွားတယ်လို့ကြောက်တော်ဆေးရုံမှာခွဲစိတ်နေစဉ်တွင်ကိုတိုင်တွေ့မြင်ရသူသူဖြစ်တဲ့ကိုစော်ဝင်းကအခုလိုပြောပါတယ
်။ခွဲရုံထဲမှာဆရာဝါတို့ official လုပ်နေတယ်သူကောင်းပါတနက်ပေါင်းနဲ့ထူထားတဲ့ဟာကိုယ်လိုပေးတာလေကျွန်တော်ရောက်တဲ့အချိန်ကျွန်တော်ပတင်းပေါက်ကချောင်းကြည့်လိုက်တာပတင်းကနေပြီးတော့မြင်ရတယ်သူကခွဆက်တက်ပြီးတော့အကုန်လုံးပြန်ပြီးချုပ်တာကို
ဒေဆုံမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကြောက်တော်ရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးဇွန်လ20ရက်နေ့ကနေ22ရက်နေ့ထိရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့ပတ်သက်တဲ့ဆိုပြီးပတင်းကမှုနဲ့မြန်မာစစ်တပ်ကနေဖမ်းဆီးထားတာ10ဦးရှိနေပြီးစစ်ဆေးနေစဲလို့လည်းတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်စုံလာ၂၂နှစ်ကတိမ့်သိမ့်ကရွာသားနှူးကိုတမတော်ကနေဖမ်းဆီးခဲ့ပြီးတော့တခြားဖမ်းဆီးခံရတဲ့သူတွေကိုစစ်ဆေးမှုတွေလှုပ်ဆောင်နေစဉ်တွင်နှိပ်စက်ညှဉ်းပန်းမှုတွေရှိခဲ့တယ်လို့ကာယကံရှင်မိသားစုဝင်တူကပြောပါတယ်
ဒီနေ့မှာသူများအတူဟုတ်တယ်ကိုရောက်လူကိုသင်အခုရှိရင်ကိုလိုက်ကြနေတယ်ဒီကျွန်တော်ရဲ့ရှင်တွေကိုစစ်ဆေးဖို့လေဒီကတော့တရားရည်ပဲဘွားနဲ့အခေါ်ဆုံးအဲ့ဒီရှင်တွေပုံမှာသင်အောင်တက်တဲ့အဲ့ဒီနောက်ရှင်တင်နေတဲ့ရှင်ပြေလို့ရတဲ့သူတွေကိုရှင်ပြေမယ်ဆိုပြီးတော့ဆရာတော်ကရှင်းပြတယ်လေ
မြန်မာစစ်တပ်ရဲ့ရခိုင်အေအေဖွဲ့တို့စစ်ရေးပဋိပက္ခတွင်အရသားတွေကိုမတင်ကမှုနဲ့ဖမ်းဆီးမှုပြစ်ကတ်မှုတွေဆက်လက်ဖြစ်ပွားနေတာပါအရသားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်နေမှုဖမ်းဆီးနေမှုပေါ်မြတ်ဆောင်ဆရာတော်ကအခုလိုမိတ်ပါတယ
်ခုချင်းလည်းအခုနေနေရတာကတော့မြန်မာနိုင်ငံမှာမြန်မာစစ်တပ်ကဆက်ရွယ်မှုတွေကိုလက်လက်ဆော့ကျူးလွန်ခွင့်ရတယ်သဘာဝလည်းတော့အတိုင်ပြန်ပုတ်ကူအပါဝင်ဘယ်ဖွင့်ကြီးအဲသူကမှလည်းစားစီးတာမျိုးထောက်ဖို့ပြောဆိုတာမျိုးမိသားစုခံလာမျိုးဘူးမှမလုပ်ဘူးသူတို့ကလည်းကိုကလေးပူပေါ်ပြီးတော့ဖွေဝိုက်တော်နေရာချင်းပူပေါ်ပါဝင်နေတယ်လို့ခံစားရတယ်ဆိုတော့ဒီခိုင်ခွင်ပပေမရရတဲ့လူတရတဲ့လူဖမ်းအဲ့လိုမျိုးဖြစ်နေလို့မြင်တယ
်ပြီးကြတဲ့ဧပြီလ10ရက်နေ့မှာမြောက်မြို့နယ်လက်ကကျေးရွာကလူ28ဦးကိုတပ်မတော်ကဖမ်းဆီးပြီးစစ်ကြောရေးလုပ်နေစဉ်လူ3ဦးသေဆုံးခဲ့တယ်လို့မေလ22ရက်နေ့ကလည်းကြောက်တော်မြို့နယ်မင်းသားတောင်ကျေးရွာကအသက်43နှစ်အရွယ်ဦးမောင်ကျော်လှိုင်ကလည်းစစ်စေးရင်ရရှိတဲ့တန်ရာနဲ့ဆေးရုံမှာစုံဝါသွားခဲ့ပါတယ်။အရသားတွေပေါ်ပြင်မသာတိုက်ခိုက်နေတဲ့ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်နေတဲ့ပေါ်အေအေဖွဲ့အနေနဲ့အရသားတွေနဲ့အသွေးယူရုံတော့ပြီးမြန်မာစစ်တပ်ကိုတိုက်ခိုက်နေတာကြောင့်ပြစ်ကတ်မှုတွေပြုလုပ်ရတယ်လို့တပ်မတော်ဘက်ကဖြေရှင်းချက်ပေးထားပါတယ်။လက်ရှိအေအေလက်နက်ကင်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားစစ်ရေးသင်းမာနေမှုတွင်အေအေနဲ့ပတ်သက်တဲ့ဆိုတဲ့အတန်တရားနဲ့စစ်တပ်ကဖမ်းဆီးခဲ့သူ90ကျော်ရှိနေပြီးတပ်တော်စစ်ဆေးနေဆဲ36ရောင်းအမှုဖွဲ့ရေးယူထားတာ45ရောင်းနဲ့ပြည်သူချမှတ်ခံရသူ3ရောင်းရှိနေတဲ့ဆိုပြီးတမတော်သတင်းမှပြန်ကြားရေးဖွဲ့ကဇွန်လ22ရက်နေ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ထားပါတယ်ခင်ဗျာ